်ဆဲအုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်မှာမြန်မာနိုင်ငံရဲ့အင်တာနက်လှုပ်လှောက်ခွင့်အခြေအနေဟာမှတ်တမ်းတင်ခဲ့ဖို့သမျှအနှိမ့်ဆုံးအဆင့်ကိုရောက်နေတယ်လို့ Freedom House အဖွဲ့ကထုတ်ပြန်လိုက်ပါတယ်အခုလိုအင်တာနက်လွတ်လပ်ခွင့်ကြာဆင်းလာတာကြောင့်တည်င်းမီဒီယာလုပ်ငန်းတွေအပေါ်မှာပါဘယ်လိုတည်ရောက်မှုရှိလာသလဲ။ရန်ကုန်ကပေးပို့လာတဲ့တည်င်းကိုတော့မှခင်ပြူတွေကတင်ပြထားပါတယ်ရှင်
။စီယုချုံကြီးကောင်စီအာဏာသိမ်းပြီးနောက်မှာအင်တာနက်တွေကန့်သက်ပိတ်ပင်တာလူမှုကွန်ရက်အသုံးပြုမှုတွေကိုစောင့်ကြည့်တာလွတ်လပ်တဲ့သတင်းဌာနတွေရဲ့လုပ်ငန်းလုပ်ကိုင်ခွင့်လိုင်စင်ရုပ်သိမ်းတာတွေလုပ်လာခဲ့ပါတယ်။အင်တာနက်လွတ်လပ်ခွင့်ကြာဆင်းလာတာဟာတည်င်းမီဒီယာလွတ်လပ်ခွင့်အပေါ်မှာပါတည်ရောက်မှုရှိလာပြီးအင်တာနက်စောင့်ကြည့်မှုတွေတိုးလာတာကြောင့်လေသတင်းသမားတွေလုံခြုံရေးစိုးရိမ်စရာဖြစ်လာတယ်လို့ရန်ကုန်မြို့ကအမည်မဖော်လိုတဲ့သတင်းမီဒီယာသမားတူကပြောပါတယ်
။ဒီလိုသတင်းသမားတွေအတွက်ဘာမှပြည့်အခြေခံတောင်ပြောရင်သမားတွေအတွက်လုံးလုံးဝရဟပိုခက်ခဲပြီးတော့နော်။နောက်တစ်ချက်ကတော့သတင်းသမားတွေဆိုရှယ်မီဒီယာအင်တာနက်စပြီးအဲ့ဒီအနေနဲ့ဆက်ပြောဆိုရင်ဟာလေဒါလည်းမလုံခြုံတဲ့အနေအထားဖြစ်လာတာပါနော်။ကိုရဲ့အမြင်လေးရှိတယ်လို့ကိုယ်တည်းမြင်မြင်ရဲ့အမြင်လေးရှိတာပါနော်။ဒီစုံတရားမတင်လာလို့ဖန်စီဖြစ်စီရဲ့စဉ်ဖုံးနေတင်တာလေးဖြစ်တယ်ဆိုတာမျိုးပ
ါ။အချိန်ထဲမှာအင်တာနက်သုံးဆွဲနိုင်မှုပမာဏကိုလျှော့ချကန့်တက်လိုက်တာကြောင့်အင်တာနက်ကိုအခြေပြုလောက်ရတဲ့မီဒီယာတွေအတွက်အတော်လေးအခက်ကြုံရပါတယ်။တင်ရရှိမှုအကန့်အသတ်ဖြစ်သွားတယ်လို့တစ်ချိန်ထဲမှာစာဝန်ကြီးကိစ္စမှာလည်းထိခိုက်တယ်လို့လက်ရှိမှာအင်တာနက်အသိခံထားတဲ့နေရာကဒေသခံတူကပြောပါတယ
်။တည်နေပါလေခင်ဗျားရဲ့တည်နေဆိုရင်တော့အကုန်လုံးတော့ဒီမကြောက်ဘူးပေါ့တော့မသိရဘူးပေါ့တတိခါနာပြည်စီမှာပေါ့ online line ပေါ်ကနေ online ပေါ်ကနေလုံးလုံးတက်သူတွေတွေ့ရအကုန်လုံးတော့အခက်ခဲဖြစ်တာပေါ့တော့စီဝါရေးတွေ့ရပါရောပေါ့တော့ဆိုကိုယ်ကလည်းမျိုးပေါ့နော်ဟိုဒီမှာ online ကနေဈေးရောင်းနေစီဝါရေးတက်ပြီးလဲအဆင်မပြေဘူးပေါ့လုံးလုံးမလုပ်ရတာအဆင်မပြေတဲ့မျိုးနဲ့လုပ်ရနေတော့လေးဟိုတောင်းမှာရအောင်လေးခဏရင်းနေတော့ကိုယ်ကလေးရင်းနေတယ်ဆိုပြီးအဲ့လိုကလေးဆိုလုပ်လိုက်ရတယ်အဲ့ဒီအခုဒီဘာမှမလုပ်လို့မရတော့အကုန်လုံးစီးပွားရေးဆက်ဆက်ရအမှန်ရင်းဖြစ်တာပဲ
ကမ္ဘာတဝန်းတင်းလို့လက်ခွင့်အခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစဉ်ကန်စာထဲမှာပါတယ်လို့အင်တာနက်တွေကန့်သက်လိုက်တာအပြင်အင်တာနက်တွေကိုစောင့်ကြည့်တာနိုင်ငံခြားနည်းပညာတွေသုံးပြီးအင်တာနက်ပေါ်ကတဆင့်သတင်းအချက်အလက်တွေဖောက်ယူတာတွေလုပ်တာကြောင့်လည်းတင်းသမားတွေရဲ့လုံခြုံရေးထိခိုက်မှုတွေရှိတယ်လို့တင်းသမားတွေရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှိနေတဲ့ဦးကပြောပါတယ
်အရင်ဆုံးကများတော့အပြင်သတင်းမီဒီယာဓမ္မတွေကိုအရေးယူဒီငါငါတက်စာဒီတစ်ခုနဲ့ပဲအရေးယူတယ်အခုနောက်ပိုင်းကျတော့ဒီငါငါတက်စာဒီလည်းဆွဲလေ CRPA NG PDF တစ်ခုနဲ့ဆက်သွယ်မိတယ်ဆိုတဲ့အထောက်အထားရှိရင်မတရားတဲ့အလုပ်တွေတော့ဆက်ခွန်ပြစ်နေတယ်အရေးယူတယ် PDF နဲ့ဆက်သွယ်လို့အကျိုးဆက်သွယ်လိုက်တဲ့ PDF တလေးတွေကဖမ်းမိတဲ့အချိန်မှာဆက်နယ်ပြီးတော့သတင်းမီဒီယာဓမ္မကိုပေါက်ကွဲသုံးလို့ပေါက်ကွဲငါလို့ပေါ့နော်ထအေးယူတယ
်အာနာသိယူလိုက်တဲ့စေုပ်ချုပ်ရေးကောင်စီဟာမြမပြည်သူတွေနဲ့အာနာသိစန့်ကျင်လှုပ်ရှားသူတွေကိုထိ ंछ ုံနိုင်ဖို့အင်တာနက်အသုံးပြုသူတွေရဲ့အချက်အလက်တွေကိုပေးအပ်ဖို့အတွက်အင်တာနက်ဆက်သွယ်ရေးကုမ္ပဏီကိုဖိအားပေးတဲ့လုပ်ရက်တွေလည်းရှိတယ်လို့ Freedom House အဖွဲ့ကထောက်ပြထားပါတယ်စနားပြသူတွေသာမကအင်တာနက်အသုံးပြုတဲ့တာမန်လူတွေပါအွန်လိုင်းပေါ်မှာပြောဆိုရေးသားတာတွေကြောင့်နှိမ့်ဆက်ညှဉ်းပန်းခံရတာလက်စားဖြောက်ခံရတာတွေရှိခဲ့တယ်လို့ Freedom House အဖွဲ့ရဲ့အစင်ကစားမှဖော်ပြထားပါတယ်။အခုလောလောဆယ်မှာမြန်မာနိုင်ငံအလဲပိုင်းနဲ့ကချင်ပြည်နယ်ကမြို့နယ်10ခုဟာစစ်ကောင်စီရဲ့အင်တာနက်ဖြတ်တောက်တာကိုခံနေရတယ်လို့ကျန်တဲ့နေရာတွေမှာလည်းအင်တာနက်သုံးဆွဲမှုပမာဏလျှော့ချကန့်သက်ခံထားရပါတယ်ရှင်။